ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေကတခုအပါအဝင်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်တဲ့38ကြိမ်မြောက်လူခွေကောင်စီနှစ်ပတ်လည်အစည်းအဝေးတွေအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာအကူအညီတွေကိုလွတ်လပ်စွာပေးနိုင်ဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းကူညီကြဖို့သူကပြောကြားလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ကုလသမဂ္ဂလူခွင့်ကောင်စီရဲ့38ကြိမ်မြောက်နှစ်ပတ်လည်အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့စတင်လိုက်ပါတယ်။နိုင်ငံတကာအစိုးရကိုယ်စားလှယ်အဖွဲ့တွေတက်ရောက်ခဲ့ကြတဲ့အစည်းအဝေးအတွင်းမှာတော့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမှုအတိုင်းအဝိုင်းတွေကတခုဖြစ်တယ်လို့ပြောကြားလိုက်ပါတယ
်။ I have traveled several times to northern Rakhine. In my experience, the Rohingya are one of the most discriminated against.
ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုအကြိမ်တော်များများတွေ့ရောက်ခဲ့ပြီးပါတယ်။ကျွန်တော်ရဲ့အတွေ့အကြုံအရတော့ Rohingya တွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံခံရဆုံးလူမျိုးစုတွေတဲကတခုပါဝင်ဖြစ်ပြီးတော့ပြီးခဲ့တဲ့ပြဿနာတွေမဖြစ်ခင်ကတည်းကအဲ့လိုမျိုးခွဲခြားဆက်ဆံခြင်းခံခဲ့ရတာဖြစ်ပါတယ်။ဒါအပြင်နိုင်ငံသားဖြစ်ခွင့်ကိုပိတ်ပင်ခံထားရတယ်လို့ပဲမြန်မာစစ်တပ်ရဲ့ရက်စက်တဲ့လူရတွေကိုလည်းခံရတာမို့လို့သူ့ရဲ့နေအိမ်တွေနဲ့နိုင်ငံတွေကနေပြီးတော့ထွက်ပြေးခဲ့ကြရပါတယ်။ဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုရဲ့ထင်ရှားတဲ့ဥပမာရဖြစ်ပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ERSC ရွန်ဂျာချမ်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွင်းမှာနေပြည်ရှင်းလင်းရေးလုပ်ရာကနေအဲ့မှာရှိတဲ့ရွန်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ဒါပြင်မြန်မာဆိုရဘက်ကတော့လုံခြုံရေးအခြေအနေတွေကြောင့်ကုလသမဂ္ဂအေဂျင်စီတွေပါဝင်နိုင်ငံတကာအကူအညီပေးဖွဲ့တွေနဲ့မီဒီယာတွေကိုအဲ့ဒီဒေသအတွင်းကိုတွားရောက်ခွင့်ကိုလည်းကန့်သတ်ထားပါတယ်။အတွင်းမှုချုပ်ဂူတာရက်စ်ကတော့ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလက်လက်စွာပေးခွင့်ရဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒီလူတွေကိုအကူအညီပေးဖို့ကိုတောင်းဆိုလိုက်ပါတယ်
။ The Rohingya community desperately needs immediate life-saving assistance, long-term solutions and justice.
ရွန်ဂျာလူမှုအတိုင်းအဝိုင်းအနေနဲ့ဒီအသက်ကယ်ဆယ်နိုင်မဲ့အကူအညီတွေရေရှည်ဖြစ်ရှင်းနိုင်မှုနည်းလမ်းတွေနဲ့တရားမျှတမှုတွေကိုအခုချက်ချင်းရေးပေါ်လိုအပ်နေပါတယ်။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေလွတ်လပ်စွာပေးခွင့်ရဖို့အတွက်ကျွန်တော်အနေနဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုလိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုလည်းအကူအညီပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုကျွန်တော်အနေနဲ့ပန်ကြားပါတယ်။ဒီလူတွေသူတို့ရဲ့နေရာရင်းကိုဒါမှမဟုတ်သူတို့နေချင်တဲ့နေရာကိုနိုင်ငံတကာစံချိန်စံညွန့်တွေနဲ့အညီဘေးကင်းလုံခြုံမှုရှိရှိကုန်တိတ်ခါရှိရှိပြောင်းနေအောင်လို့အကူအညီပေးကြဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းတစုတစည်းတည်းပူးပေါင်းဆောင်ရွက်သွားကြဖို့လိုအပ်ပါတယ်
။ဒါပြင်ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည်ဖော်ဖို့ကအရေးကြီးတယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်။ဒါပြင်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီရိုင်အယ်ဟူစိန်ကလည်းလူခွင့်ရေးချိုးဖောက်မှုတွေကိုစောစောစီးစီးချိုးတင်ကာကွယ်နိုင်မှုကိုလုံလုံလောက်လောက်လှုပ်ဆောင်နိုင်ခြင်းမရှိလို့အသက်ဆုံးရှုံးမှုတွေရှိတဲ့အထက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကလည်းတစ်ခုပါဝင်ဖြစ်တယ်ဆိုပြီးကုလသမဂ္ဂလူခွင့်ကောင်စီရဲ့38ကြိမ်မြောက်အစည်းအဝေးအဖွဲ့မိန်ခွန်းအတွင်းမှာပြောကြားသွားခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးချင်းပါနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်း EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကလည်းဒီကနေ့တနင်္လာနေ့မှာအစည်းအဝေးချင်းပါခဲ့ပြီးတော့ရိုညာမွတ်စလင်တွေပေါ်မှာမြန်မာလုံခြုံရေးတပ်တွေဘက်ကတပ်ဖြတ်တာတွေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်တွေကအကြီးတန်းအရာရှိတွေပေါ်မှာပြစ်မှတ်ထားပြီးတန်ခတ်ပိတ်ဆို့မှုတွေလုပ်ဖို့ဥရောပသမဂ္ဂ EU အနေနဲ့လက်နက်တင်ပို့ရောင်းချခွင့်ကန့်သတ်ချက်ကိုပို့ပြီးတင်းကျပ်သွားဖို့သဘောတူခဲ့ကြပါတယ်ခင်ဗျာ